သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြန်ဩစတြေးလျမှာဘောက်စုခေါ်တဲ့တစ်ပီယာနဲ့ပတ်သက်လာရင်းကွဲပြားမှုတွေရှိပါတယ်ဩစတြေးလျတွင်မွေးဖွားသူများပင်လျင်မိသူနှင့်မိသည့်အချင်းတွင်တစ်ပေးရမည်ကိုသိရှိခြင်းကရှုပ်ထွေးနေပါ रे ဒီသတင်းပိုက်ရဲ့အခြေချလမ်းညွှန်မှာတော့ဩစတြေးလျရဲ့တစ်ပေးတဲ့ယဉ်ကျေးမှုကိုဖြည့်ရှင်ပေးမှာဖြစ်ပါ रे တစ်ဆိုဒီမှာဝန်ထမ်းများအားဝန်ဆောင်မှုကောင်းတဲ့အတွက်စုကြေးဖြင့်ငွေချေလက်ဆောင်တစ်ခုဖြစ်ပါ रे၎င်းကိုငွေသားဖြင့်သို့မဟုတ်ငွေသားမပါဘဲငွေပေးချေမှုစနစ်များဖြင့်ပေးချေနိုင်ပါ रे ဩစတြေးလျမှာတစ်ပေးမလားမပေးဘူးလားသဘောထားကွဲလဲမှုများအများအပြားရှိနေပါ रे တခါတရံဒါကိုသရာကျေးလို့လဲခေါ်ပါ रे ကျွန်ုပ်တို့ရဲ့စိတ်ရှုပ်ထွေးမှုသည်တခြားနိုင်ငံများတွင်ကျွန်ုပ်တို့သတိပြုမိသောတစ်ပေးချိမြောက်ခြင်းရဲ့အလေးအထားကြောင့်ဖြစ်ကြောင်း Bill D ကရှင်းပြပါ रे Mr. D သည် Australia Competition and Consumer Commission တွင်နှစ်ပေါင်းများစွာအလုပ်ကံခဲ့သူဖြစ်ပါれ
Tipping is really a cultural issue. For example, in the United States, essentially it's mandatory. In a lot of places, if you go to a restaurant, they actually have on the bill gratuity. There's an expectation too that if you get a cab,
Tipping
တော့ခေါ်ရချိမြောက်ချင်းဆိုတာတကယ်ကိုယဉ်ကျေးမှုပြဿနာတစ်ခုပါဥပမာအားဖြင့် US မှာ၎င်းသည်မဖြစ်မနေလိုအပ်ပါれစားသောက်ဆိုင်တဆိုင်သွားရင်နေရာများစွာတွင်၎င်းတို့သည်ငွေပေးချေမှုသရာချေအမှန်တကယ်ကိုရှိပါれတက္ကစီစီးရင်ဒါမှမဟုတ်ဒီလိုမျိုးတစ်ခုခုလုပ်ရင်ဘောက်စုပေးရမယ်လို့လည်းမျှော်လင့်ထားပါれဩစတြေးလျမှာကတော့မတူပါဘူးယဉ်ကျေးမှုအရကျွန်တို့သည်စန္ဒအလျောက်ပေးကမ်းခြင်းပြုလုပ်ရန်ပို၍ယဉ်ပါသွားပါれဩစတြေးလျမှာတစ်ပေးရဆုံးဖြတ်ချက်သည်တူချင်းပေါ်တွင်လုံလုံလျားလျားမူတည်ပါれဩစတြေးလျမှာတစ်ပေးရဆုံးဖြတ်ချက်သည်တူချင်းအပေါ်မှာလုံလုံလျားလျားမူတည်ပါれတစ်ပေးရရွေးချယ်ခြင်းသည်ကျွန်ုပ်တို့လက်ခံရရှိသည့်ဝန်ဆောင်မှုအရေးသွေးအတွက်တုံ့ပြန်မှုတစ်ခုဖြစ်ကြောင်း Mr. D ကပြောကြားပါれ It is voluntary. You don't have to tip. But that doesn't say tipping doesn't occur. In Australia, it's more an expression of being satisfied or expressing your appreciation with better customer service. For example, if you're in a restaurant and the waiter gives you excellent service,
and you think the meal is great, tip be ya mlo ba bu. Da ba me a da ga tip be ya mlo bu lo ma so ba bu. Australia ma lagaung di po mo kaung mon do ဖောက်တဲ့ဝန်ဆောင်မှုဖြင့်သင်အားကျေးဇူးတင်ကြောင်းဖော်ပြခြင်းသို့မဟုတ်စိတ်ကျေနပ်မှုကိုဖော်ပြခြင်းကပိုများပါれဥပမာအားဖြင့်သင်သည်စားသောက်ဆိုင်တွင်ရှိပြီးစပွဲထိုးသည့်သင်အားကောင်းမွန်သောဝန်ဆောင်မှုပေးကာအစားအစာသည်ကောင်းမွန်တယ်လို့သင်ထင်ပါကလူအများက၎င်းတို့ရဲ့ကျေးဇူးတင်ကြောင်းပြသရန်တစ်ပေးရန်အကြံပြုထားပါれဝန်ဆောင်မှုပေးသူကသင်အားပုဂ္ဂိုလ်ရေးသီးသန့်ဝန်ဆောင်မှုပေးတဲ့ဆိုပါက၎င်းသည်သုံးဆွဲသူတူချင်းထံမှဝန်ဆောင်မှုပေးသူထံသို့ထုတ်ဖော်ပြောဆိုမှုတစ်ခုဖြစ်ရမယ်လို့ထင်ပါတယ်။ဩစတြေးလျတွင်ဘောက်စုပေးခြင်းကိုလူအများကကန့်ကွက်ကြပါတယ်။ဝန်ဆောင်မှုဝန်တန်းများအတွက်အလုပ်အကိုင်းအခြေအနေများအလွန်ကွာခြားတဲ့အမေရိကန်ကဲ့သို့နိုင်ငံများမှမလိုလားအပ်သောယဉ်ကျေးမှုလွှမ်းမိုးတစ်ခုအဖြစ်သူတို့ကမြင်နေကြပါတယ်။Kent Smith ha Australia ye a she cha song a sa sa show go Radio 3RRR twin tin set pe ke tu phit par de
It is voluntary you don't have to tip but that doesn't say tipping doesn't occur in Australia it's more an expression of being satisfied or expressing your appreciation with better customer service for example if you're in a restaurant and the waiter gives you excellent service
Australia တွင်ကျွန်တော်ဤနေရာတွင်ရှိသောလောက်ခလာစာဖွဲ့စည်းပုံကြောင့်တစ်ပေးသင့်တယ်လို့မခံစားသင့်ပါဘူးဩစတြေးလျသည်တခြားကမ္ဘာနိုင်ငံများနှင့်နှိုင်းယှဉ်ပါကအနေဆုံးလားကလားစာကမြန်မာပါလေဒါပေမဲ့လောက်ခလားစာအလွန်နေတဲ့ USA နဲ့မတူတာကဝန်ဆောင်မှုဝန်တန်းတွေကရှင်သန်ဖို့အခမဲ့လိုအပ်ပါလေဩစတြေးလျမှာကောင်းမွန်တဲ့ဝန်ဆောင်မှုကိုဘောက်စုပေးမလားမပေးဘူးဆိုတာလူတစ်ယောက်ချင်းပေါ်မှာ
မူတည်ပါれရေဘူရယုံကြည်ချက်မှာနေစဉ်ဝန်ဆောင်မှုအတွက်တစ်ပေးခြင်းသည်ယဉ်ကျေးမှုကိုမြစ်တရမလိုအပ်ဘူးလို့မစ္စတာဒီကရှင်းပြပါれ
The thing about tipping in Australia is its expression of gratitude for service that goes beyond the ordinary service and if their service is just ordinary then it's a bit of a steal to ask for more
Australia မှာတစ်ပေးခြင်းဆိုင်ရာအချက်မှာသာမန်ဝန်ဆောင်မှုထက်ကျော်လွန်သောဝန်ဆောင်မှုအတွက်ကျေးဇူးတင်ကြောင်းဖော်ပြခြင်းသာဖြစ်ပါれ၎င်းတို့ရဲ့ဝန်ဆောင်မှုသည်သာမန်မျှသာဖြစ်ပါကနောက်ထပ်တောင်းဆိုရန်အနေငယ်လိုအပ်ပါれသင်ဩစတြေးလျတွင်ရှိနေပါကသင်ရရှိတဲ့အရာအတွက်သင်ပေးချေသည်ဟုဆိုရိုးစကားရှိပါれဒါပေမဲ့တစုံတစ်ယောက်ကဒီထက်ပိုပြီးနည်းနည်းလေးပိုဆောင်ရွက်ပေးမယ်ဆိုရင်လူတော်တော်များများကအဲ့ဒီနည်းနည်းလေးအပိုလက်ဆောင်ကိုပေးပါလိမ့်မယ်ထမင်းစားပြီးရင်ပေါစုပေးဖို့ရွေးချယ်ရင်စပွဲပေါ်တင်ထားတဲ့ငွေသားဒါမှမဟုတ်ကောင်တာမှာရှိတဲ့ဘူးထဲမှာထည့်ထားနိုင်ပါ रे အထွေဝယ်ကတ်ငွေပေးချေမှုတွင်တစ်ကိုလည်းထည့်သွင်းလို့ရပါ रे စားသောက်ဆိုင်ပိုင်ရှင်များသည်၎င်းတို့ရဲ့ဝန်တန်းများအားတစ်ပေးဆောင်ရန်မျှော်လင့်ကြပါれဒီတော့ဝန်ဆောင်မှုကောင်းတစ်ခုအတွက်တယောက်ယောက်ကိုစုချဖို့ရွေးချယ်ရင်ဘလောက်တစ်ပေးသင့်ပါလဲ၎င်းသည်တူးချင်းစီအပေါ်တွင်လုံလုံလျားလျားမူတည်တော်လဲလက်ခံထားသောလမ်းညွန်ချက်တချို့ရှိကြောင်းကန်စမစ်ကဆိုပါれ
Usually in Australia a tip or a gratuity as it's sometimes called is about 10%Australians are pretty lazy and it is easiest to give 10% and it seems that is where tips originated and pretty much
များသောအားဖြင့် Australia မှာပေါစုသုံးမှုတခါတရံခေါ်ဝေါ်သောကျေးဇူးသည်ဆေးရခိုင်နှုန်းခန့်ဖြစ်ပါれ Australia လူမျိုးတွေကတော်တော်ပြင်းကြပြီးဆေးရခိုင်နှုန်းပေးဖို့ကတော့အလွယ်ဆုံးဖြစ်ပါれ tip များပေါ်ပေါက်လာပြီးအတော်လေးတည်ရှိနေပုံရပါれသဆုံးတူသည်တာဝန်ထက်ကြိုလွန်သွားပြီဟုသင်ထင်ပါကတစ်ခေါ်တဲ့ငွေပိုကိုပေးနိုင်ပါ रे သို့သောဩစတြေးလျတွင်ကောင်းမွန်သောဝန်ဆောင်မှုအတွက်တစ်ပေးတဲ့စံနှုန်းကတော့ဆေးရခိုင်နှုန်းဖြစ်ပါ रे ကယောကဖြစ်ပွားပြီးကတည်းကအဲဝတ်ချေပြုံမှုနဲ့ဝန်ဆောင်မှုလုပ်ငန်းများကိုပံ့ပိုးလိုသောစန္ဒသည်ဩစတြေးလျရဲ့ထိပ်ဖျားခံယဉ်ကျေးမှုကိုလွှမ်းမိုးခဲ့ပါ रे Open tables the စားသောက်ဆိုင်များနဲ့ညစာစားသူများကိုချိတ်ဆက်ပေးတဲ့ကမ္ဘာလီတစ်ခုဖြစ်ပါれသူတို့သည်တမင်စားသူများရဲ့အလေးအထားနဲ့မျှော်လင့်ချက်များကိုပုံမှန်စစ်တမ်းကောက်ယူပါれ၎င်းတို့ရဲ့နောက်ဆုံးသုတေသနပြုချက်သည်ဩစတြေးလျရဲ့အဲဝတ်ပြုမှုလုပ်ငန်းတွင်ကပ်ယောဂါကြောင့်အသွင်ပြောင်းသွားကြောင်းဖော်ပြထားပါれ Robin Chan the open tables တွေနိုင်ငံတကာဈေးကွက်များကိုလုံဆောင်ပေးသူဖြစ်ပါれ။သမိုင်းကြောင်းရဩစတြေးလျရဲ့ tipping ယဉ်ကျေးမှုသည်ခိုင်မာမှုမရှိဘူးလို့ဆိုပါれ
။ What we've seen after the pandemic and after lockdowns is a shift in sentiment. So about 25% of Aussies that we surveyed are now happy to tip after a meal and that's really led by our young guys under 30s around half of them.
ကုဆေယောဂပြီးတဲ့နောက်နဲ့လော့ကဒေါင်းအပြီးမှာကျွန်ုပ်တို့မြင်တွေ့ခဲ့ရတဲ့အရာမှာစိတ်သဘောထားအပြောင်းအရွှေ့တစ်ခုဖြစ်ပါれကျွန်ုပ်တို့စစ်တမ်းကောက်ယူခဲ့သောအော်စီလူမျိုးတွေရဲ့25ရာခိုင်နှုန်းခန့်သည်ယခုအခါအစားအစာပြီးနောက်တစ်ပေးရန်အတွက်ပျော်ရွှင်နေကြပါれအဲ့ဒါကတကယ်ကိုအသက်30နဲ့အောက်လူငယ်တွေကဒါကိုဦးဆောင်နေတာပါသူတို့ထဲကထပ်ဝက်လောက်ကအစားစားပြီးရင်တစ်ပေးကျင်ကြပါれဒါကြောင့်စားတောက်ဆိုင်တွေမှာစားတောက်ချင်းနဲ့ကျွန်တော်တို့ရဲ့စားတောက်ဆိုင်တွေနဲ့ဆိုင်ရှိဝန်တန်းတွေကိုဆက်ဆံပုံနဲ့ပတ်သက်ပြီးဒါဟာကျွန်တော်တို့အတွက်တကယ်ကိုအပြောင်းအလဲတစ်ခုပါပဲကာယောဂါကြောင့်ငွေသားတစ်ပေးချေမှုရောကျသွားခဲ့ပါれရင်းစား Air Force ငွေပေးချေမှုများ QR code မှာယူခြင်းနဲ့ Ride Sharing နဲ့food delivery call အစားအသောက်ပေးပို့ခြင်း app များကိုအသုံးပြုခြင်းတို့ကိုကျွန်ုပ်တို့မြင်တွေ့နေရပါတယ်။၎င်းတို့တွင်လူသားချင်းချင်းအပြန်အလှန်ထုတ်ပြန်မှုအနည်းငယ်သာရှိတော်လဲဝန်ဆောင်မှုပေးသူကိုစုချင်းမြင့်ရန်သစ်အားလှုပ်ဆော်ပေးမှုဟာ app အတွင်းအကြံပြုပေးတဲ့အင်္ဂါရပ်များပါရှိပါတယ်။ Australia သည်ကမ္ဘာပေါ်တွင် QR ငွေပေးချေမှုနှင့် order မှာယူမှု အများဆုံးအသုံးပြုသူများထဲမှတစ်ခုဖြစ်ကြောင်းမစ္စတာချန်ကပြောကြားပါတယ်သို့သောအလိုအလျောက်အချက်ပေးချက်များသည့်သစ်ဆုံးဖြတ်ချက်ကိုတစ်ပေးရန်သို့မဟုတ်မပေးရန်ကိုလွှမ်းမိုးမှုမဖြစ်စေသင့်ပါဘူ
း And survey says that hasn't changed the way people approach tipping. That's not really been the main driver. The main reason why people do tip is they want to help out the restaurant industry, which I think is a great reason.
ကျွန်တော်တို့ရဲ့စစ်တမ်းကမပြောင်းလဲပါဘူး။လူများကတစ်ချင်းမြောက်ချင်းချီးကပ်ပုံကမပြောင်းလဲပါဘူး။ဒါကတကယ်တမ်းအဓိကမောင်းနှင်မှုတော့မဟုတ်ပါဘူး။လူတွေကတစ်ပေးရတဲ့အဓိကအကြောင်းရင်းကစားသောက်ဆိုင်လုပ်ငန်းကိုအကူအညီပေးခြင်းကြတာပါ။ဒါကကြီးကျယ်တဲ့အကြောင်းပြချက်လို့ကျွန်တော်ထင်ပါတယ်။အဲဒါကြောင့်လူတွေကငါတို့ဆိုင်ရှိကဝန်ထမ်းတွေကိုကူညီဖို့ပတ်စံအိတ်တွေဖွင့်ဖို့ဆန္ဒရှိလာတာပါ။ဩစတြေးလျတွင်တက္ကစီရင်မောင်းများသည့်ရင်စည်းကားကိုအနည်းဆုံးဒေါ်လာသို့စုယူလိမ့်ရှိတော်လဲပေါင်စုများကိုမမျိုးလင့်ထားပါဘူး။စပယ်ညက်ဆရာတွေအလှပြင်ဆရာတွေနဲ့ဟိုတယ်ဝန်ထမ်းတွေကလည်းတစ်ကိုမမျိုးလင့်ပါဘူး။ကင်စမစ်ကအစားအသောက်ပို့ဆောင်ရေးရင်မောင်းများကိုတစ်ပေးခြင်းရှိမရှိဆုံးဖြတ်ရမှာခက်ခဲတယ်လို့၎င်းကဆိုပါတယ
် I tend to give a tip to delivery drivers because those people that are shall we say caught in the gig economy and that are working for the disrupting sites don't have as many rights and are probably working for
ကျွန်တော်ဒီပို့ဆောင်ရေးရင်မောင်းများကိုတစ်ပေးတတ်ပါလေဘယ်ကြောင့်ဆိုတော့ထိုးသူများသည်စီးပွားရေးတွေကြီးကြီးမားမားဖမ်းမိနေပြီးစိုက်များကိုနှောက်ယှက်ပေးသည့်အလုပ်လုပ်နေသူများသည့်လုပ်ပိုင်ခွင့်များစွာမရှိ၍ပတ်စံနေသောအလုပ်ဖြစ်နိုင်တယ်လို့ဆိုရမှာဖြစ်ပါတယ်အလုပ်ရဲ့သဘောတဘာဝနဲ့လစားစနစ်ကြောင့်အဲ့ဒီအလုပ်မှာပါဝင်နေသူတွေကိုတစ်ပေးဖို့ကျွန်တော်စူးစမ်းပါတယ်အကယ်၍သင်ရဲ့ရည်ရွယ်ချက်ကအဲ့ဝတ်ချေပြွန်တဲ့လုပ်ငန်းကိုပံ့ပိုးဖို့ဆိုရင်ကျွန်တော်တို့ရဲ့အပြုမူကကြီးမားတဲ့ခြားနာချက်တစ်ခုကိုဖြစ်စေနိုင်တယ်လို့ Robin Chan ကပြောဆိုပါတယ်
Generally we pay delivery fee but restaurants also pay quite a hefty fee for delivery they come at a cost so if you want to help out restaurants even more better to go get takeout restaurants make more on takeout
ရေဘူးရအဖြစ်ကျွန်တော်တို့ဒီပို့ဆောင်ခါကိုပေးဆောင်ရတော့လေစားသောက်ဆိုင်များသည့်ပို့ဆောင်ခါအတွက်အလွန်ကြီးမားသောအခကျင်းငွေကိုပေးဆောင်ပါတယ်သူတို့ကဈေးသက်သက်သာသာနဲ့လာတာမို့စားသောက်ဆိုင်တွေကိုပုံမကူညီခြင်းတည်းဆိုရင်တော့ယူသွားတာကပိုကောင်းပါလေစားသောက်ဆိုင်များသည်ပို့ဆောင်မှုထက်မှားယူမှုတွေပုံမလုံဆောင်နေကြပါလေစားသောက်ဆိုင်မှာသွားစားတာကတော့အကောင်းဆုံးလို့ကျွန်တော်ထင်ပါတယ်အမြင်များနဲ့အလေးထားများအလွန်ကွဲပြားတော်လဲတတိထားရအရေးကြီးဆုံးအချက်မှာဩစတြေးလျတွင်တစ်ပေးသည်ကသင့်အပေါ်မှာလုံလုံလျားလျားမူတည်နေပါတယ်။သောရရှိမြတ်မြတ်အခြေချနေထိုင်ခြင်းလမ်းညွန်ကဆောင်းပါးကိုတင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ